ရုရှားနဲ့တိုက်ပွဲတွေဖြစ်နေတဲ့ Donetsk အရှေ့ဘက်ဒေသရှေ့တန်းနာကိုယူကရိန်းသမ္မတ Volodymyr Zelensky ကိုယ်တိုင်တွားရောက်ခဲ့ပြီးတော့ယူကရိန်းနိုင်ငံတွင်းကရုရှားတပ်တွေအားလုံးကိုမောင်းထုတ်ပစ်ဖို့ကတိပြုခဲ့ပါတယ်
3 десятилетия, 8 руки, 9 месяцев, 1055 дней в
တိုင်းပြည်နယ်စာတိမြေကိုနေရောညပါရေခဲလောက်အောင်အင်းနေတဲ့ကြားကအနည်းစဉ်ရက်ဆက်အားလည်းရမရှိပဲနဲ့ကာကွယ်ပေးနေကြသူတွေအဖြစ်ယူကရိန်းသမ္မတကချီးကျူးပြောဆိုခဲ့တာပါဒီဇင်ဘာလ6ရက်နေ့မှာကြားရောက်ခဲ့တဲ့ယူကရိန်းတက်မတော်နေ့အထိမ်းအမှတ်အဖြစ်ရုရှားကျူးကျော်စစ်မှနိုင်ငံအတွက်ခုခံတိုက်နေကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့တွားရောက်တာဖြစ်ပါတယ်ဒေါနက်စ်ဒေသအတွင်းယူကရိန်းခြေကုပ်ယူထားတဲ့ Slovians မြို့ကတပ်သားတွေရဲ့စွမ်းရည်ကိုသမ္မတ Zelensky ကချီးကျူးပြောဆိုပြီးတော့တကယ်သူရဲ့ကောင်းတွေကိုမွေးပေးခဲ့တဲ့သူတို့ရဲ့မိဘတွေကိုကျေးဇူးတင်ပြီးတဲ့အကြောင်းကိုလေဗီဒီယိုရုပ်သံဖိုင်ကနေတင်ပြဆိုခဲ့ပါလေယူကရိန်းဘက်ကနှစ်ရက်ဆက်တိုက်ပြစ်လွတ်တဲ့ drone တိုက်ခိုက်မှုကြောင့်ရုရှားနိုင်ငံတွင်းကအဓိကကျတဲ့နေရာတွေထိခိုက်ရတဲ့အကြောင်းရုရှားဘက်ကပြောဆိုပြီးမဲ့လေဒီလုံရဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းဘက်ကပြောဆိုထားတာမရှိပါဘူးကဘာကြီးကလုံးနေတဲ့အတွက်တခြားနိုင်ငံရဲ့ဝေဟင်နယ်နိမိတ်ထဲကိုပြစ်ခတ်တာတွေလုံရင်မကြခင်မှာကိုယ့်ဘက်ကလေကောင်းငင်ပေါ်ကဘာမှမသိတဲ့ပြန်တန်းတဲ့အရာတွေရောက်လာတတ်တယ်ဆိုပြီးတော့ယူကရိန်းသမ္မတအကြံပေးမီခဲပေါ်ဒီယက်ကရေးတဲ့တဲ့နဲ့တွေ့တယ်လို့မှုကိုရပေါ်မှာရေးသားခဲ့ပါတယ်ယူကရိန်းရဲ့တင်းလာရေးတုံးကတိုက်ခိုက်မှုကြောင့်ရုရှားတပ်သား3ယောက်တည်ဆုံးပြီး4ယောက်ဒဏ်ရာရလေယာဉ်နှစ်လဲအနည်းငယ်ပျက်စီးခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်ရုရှားဘက်ကတုံ့ပြန်တဲ့အနေနဲ့ယူကရိန်းနယ်နိမိတ်ဘက်ကိုမစ်ဆိုင်းတုံးနောက်တစ်တုပ်ပစ်ခတ်ခဲ့တာကြောင့်လူနေအိမ်တွေပေါ်ထိမှန်ပြီးတော့ယူကရိန်းရဲ့တပ်ပြည်တွေတည်ဆုံးခဲ့ပါတယ်